စီးရီးယားနိုင်ငံမှာမလလေကလေးကဖြစ်ပွားနေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းတည်ဆုံသူရေအတွက်ဟာ2600ထက်မနည်းရှိသွားပြီလို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။တင်းနယ်လာနေ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမိန့်ခွန်းစကားပြောဆိုရမှာကော်မရှင်နာမင်းကြီးနာဗီပီလေးကအချက်လက်တွေကိုထုတ်ဖော်ပြောဆိုလိုက်တာပါ။အတိုက်ခံလှုပ်ရှားသူတွေကိုအစိုးရကကြမ်းကြမ်းတမ်းတမ်းစတင်နှိမ်နှင်းခဲ့ရကလူပေါင်း2200လောက်တည်ဆုံခဲ့တဲ့အကြောင်းကုလသမဂ္ဂရဲ့ဩဂုတ်လခန့်မှန်းချက်ထက်စာရင်ဒါတိတိကျကျတိုးလာတဲ့အရေးတွေလည်းဖြစ်ပါတယ်။စီးရီးယားသမ္မတဘရှာအဆတ်ရဲ့လက်ထောက်ဖြစ်သူကတော့1400လောက်သာတည်ဆုံနေဆိုပြီးချက်ချင်းလိုလိုတုံ့ပြန်ခဲ့တာပါ။တည်ဆုံသူတွေထဲမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်အရေးတွက်က900တက်ကြွလှူရှားသူတွေက900စီဖြစ်တယ်လို့လည်းအစိုးရပြောခွင့်ရသူဗော်တီယန်နန်ရှပန်းကပြောပါတယ်ဒီတော့တွင်ထင်ရှားတဲ့စီးရီးယားလူခွေလှူရှားသူဂီယက်မတာလုံခြုံရေးတပ်ဖွဲ့တွေဖမ်းဆီးထားစဉ်မှာတည်ဆုံသွားတဲ့အတွက်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်စီးရီးယားအစိုးရရဲ့လူမဆန်တဲ့အကြမ်းဖက်လုပ်ရဖြစ်အမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဗစ်တိုးရီယာညူလန်ကပြစ်တင်ပြောဆိုလိုက်ပြီးသမ္မတအစရာထူးကဆင်ပေးဖို့အတွက်လည်းထပ်မံတောင်းဆိုလိုက်ပါတယ်